တရုတ်နဲ့ရုရှားရေတပ်တွေဟာရှေ့ရကြစီရေးလေးချင်းမှုအတွင်းတရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်ကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာပူးတွဲစီရေးလေးချင်းခဲ့တယ်လို့တရုတ်နိုင်ငံပိုင်းသတင်းဌာနကဒီကနေ့ပြောပါတယ်။တနိုင်ငံရေတပ်တွေဟာလေကြောင်းရန်ပူးတွဲကာကွယ်ရေးနဲ့ရင်ငုံသင်္ဘောအန်ဒရယ်ကာကွယ်ရေးလေးချင်းမှုတွေကိုလည်းစနေနေ့ကလုပ်ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာနေပြည်တော်ဆန်မှုနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးနေချိန်မှာပဲဒီပူးတွဲစီရေးလေးချင်းမှုကိုစက်တင်ဘာလ12ရက်တနင်္လာနေ့ကစလုပ်တာပါ။တောင်တရုတ်ပင်လယ်တွေနေပြည်တော်အများစုကိုပိုင်တယ်လို့တရုတ်ကပြောထားတယ်ပေါ့။တဟိတ်မြို့အခြေစိုက်နိုင်ငံတကာငြင်းပွားမှုဖြစ်ရှင်ဆိုင်ရာတရားရုံးကမခိုင်မာတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒီအမှုကိစ္စမှာရုရှားကတရုတ်ဘက်ကနေအခိုင်အမာယက်တီထားတာပါ။တရားစစ်ဆေးမှုမှာပါဝင်ဖို့တရုတ်ကငြင်းခဲ့တယ်လို့ဆုံးဖြတ်ချက်ကိုလည်းပယ်ချထားပါတယ်။ပုံမှန်လုံနေကြရေဒက်စီရေးလေးချင်းမှုလို့ဖို့ဇူလိုင်လကပြောထားတာဖြစ်ပြီးဒါဟာပူးပေါင်းဆောင်ရွက်မှုအကောင့်စီဖို့ယူရတာပဲဖြစ်ပြီးတော့တခြားဘယ်နိုင်ငံကိုမှယူရတာမဟုတ်ဘူးလို့ပြောပါတယ်။တရုတ်နဲ့ရုရှားတို့ဟာကုလသမဂ္ဂလူမျိုးရေးကောင်စီမှာဗီဒိုအာနာရှိတဲ့နိုင်ငံ၅နိုင်ငံနဲ့ပါပြီးစီးရီးယားအကြက်တဲလူမျိုးအပါအဝင်အရေးကြီးတဲ့ကမ္ဘာရေးရာကိစ္စရဲ့အများအပြားမှာတဖက်တဲ့ရက်တီလေးရှိကြပါတယ်။ဒါကြောင့်လဲဒီနှစ်နိုင်ငံနဲ့အမေရိကန်အပါအဝင်အနောက်အင်အားကြီးနိုင်ငံတွေကြားမကြာခဏအဆင်မပြေဖြစ်လေရှိတာပါ။